ထိုင်းနိုင်ငံမြန်မာဒုက္ခသည်စခန်းမှာဆယ်စုနှစ်သုံးစုကျော်ခိုးလုံနေကြတဲ့ဒုက္ခသည်တသိန်းကျော်တွေကနိုဘိုစခန်းမှာနေတဲ့ဒုက္ခသည်65ဦးဟာဒီကနေ့မှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကရင်ပြည်နယ်အစိုးရအဖွဲ့တွေရဲ့အစီအစဉ်နဲ့ပထမဆုံးတရားဝင်နေရဲ့ရင်းကိုပြန်လည်ပို့ဆောင်ခဲ့တာပါဒုက္ခသည်တွေကိုမြဝတီမြို့တောင်ဘက်6K မြို့တက်မှာယာယီနေရာချထားမှာဖြစ်ပြီးတော့နေရရင်ပြန်နိုင်မှုအတွက်ဆောင်ရွက်သွားမယ်လို့ဒီကနေ့ကြိုဆိုပွဲအခမ်းအနားမှာဆွေရဖွဲ့ကပြောဆိုခဲ့ပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ဟုတ်ကဲ့ပါ။ထိုင်းမြန်မာနယ်စပ်နှုတ်ဘူးဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်တွေထဲက65ဦးကိုဒီကနေ့မှာပါရမတုတ်အနေနဲ့ပြည်တွင်းကိုပို့ဆောင်လိုက်ပြီးဖြစ်ပါတယ်။ပြည်တွင်းပြန်ဒုက္ခသည်တွေကိုကရင်ပြည်နယ်အစိုးရဖွဲ့ဝင်တွေကနေမြောက်သည်မြို့မှာကြိုဆိုလက်ခံခဲ့တယ်လို့မြောက်သည်မြို့တောင်ဘက်၄ကီကွန်မြို့တက်မှာယာယီနေရာချထားပေးမှဖြစ်ပြီးနေရာရင်းကိုပြန်နိုင်ဖို့အတွက်ဆောင်ရွက်သွားမယ်လို့အစိုးရဖွဲ့ကပြောဆိုခဲ့ကြောင်းအခမ်းအနားတက်ရောက်ခဲ့သူမြောက်သည်မြို့ခံစောသိမ့်မြစ်ကပြောပါတယ်
ဒီလိုပြောတာတော့တိတိကျကျတော့ဒီမှာကြာကြီးကလည်းထားတာပေါ့နည်းတော့ရတော့ပေါ့နော်ပြီးရင်တို့မိခင်ကိုတို့နေရတယ်တို့အဲ့ဒီလိုပဲဆောက်တာကိုတွေးကြတာပါလေဒါပေမဲ့လည်းဒုက္ခတွေဆန္ဒအရာနေရာဘယ်နေသက်ပြန်မယ်ဆိုတာကတော့အခုလုံးလုံးကျတော့တို့ဒီအချက်လက်တွေတို့လိုက်ပြီးတော့မြင်းနေနေတော့မယ်သွားတဲ့အခုကြီးတို့ကူညီရေးပါမယ်ကြာကြီးကလည်းအစီအရအစီအရအစီအရစီရက်စီနေနဲ့ချစ်ခံပြီးတော့ပေါ့နော်တို့ဒုက္ခတွေရဆန္ဒအရာတို့လိုက်လုံးဝမှာလို့တို့ပြောပါ
ဒီဒုက္ခတွေတွေကိုမြောက်တီပြန်လဲကျူဆူရေးစခန်းမှာ၃ရက်တဲကိုစီပြီးနောက်ပိုင်းမှာ၄ကီကွန်မြို့သစ်နဲ့ရန်ကုန်မန္တလေးတိုင်းဒေသတွေကိုပို့ဆောင်ပေးသွားမယ်လို့ကရင်ပြည်နယ်ဆိုရဖွဲ့ကပြောပါတယ်။နေရရင်းပြန်ဒုက္ခတွေတွေကိုထိုင်းအနာပိုင်တွေကနေလိုက်ပါပို့ဆောင်ပေးနေတာဖြစ်ပြီးကရင်ပြည်နယ်ဆိုရဖွဲ့ကနေဆက်ရေးရနဲ့လုံချုံရေးဝန်ကြီးဘူမူကြီးအောင်လွယ်ဦးဆောင်ဖွဲ့ကလည်းလက်ခံကျူဆူခဲ့တာပါ။နှုတ်ဖို့ဒုက္ခတွေစခန်းနေမှဆန်းဆန်းအေးကြတော့နေရပြန်ရတဲ့အကြောင်းရင်းကိုခုလိုပြောပါတယ်။
ဒုက္ခသည်စခန်းမှာကျတော့ UNHCR တတိယနိုင်ငံမှာအခြေချဖို့မရှိတော့ဘူး။မိမိနေရာဌာနကိုပြန်ရမယ်။နေရာဌာနကလည်းအခုမျိုးအကုန်လုပ်ပြီးမပြောလို့ပြန်လာတာပေါ့နော်
။ကရင်ပြည်နယ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေရာပြန်နိုင်အောင် UNHCR နဲ့ပြည်နယ်စုရတို့ပူးပေါင်းကြိုးပမ်းခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတာဝန်ရှိသူတွေကတော့နေရာပြန်ရေးအစီအစဉ်မှာပါဝင်သူတွေဟာကိုယ်သဘောဆန္ဒလျောက်ပြန်ကြမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းကရင်ဒုက္ခသည်ကော်မတီ KRC ဗန်နိုင်ရေးအကြံပေးဖြစ်တဲ့ No Blue Midnight ဆိုင်ကတော့နေရပြန်ရေးကိစ္စအစီအစဉ်ဟာဒေသတွင်းမှာငြိမ်းချမ်းရေးအာမခံချက်ရှိမှသာဆောင်ရွက်တင်တယ်လို့ပြောပါတယ
်။ဒါမိမိဆန္ဒအလျောက်မိမိဟာမိမိဆုံးဖြတ်ရေးပြန်တဲ့အပိုင်းမှာတော့ကျွန်တော်တို့ KRC အနေနဲ့တော့မဆန့်ကွက်ဘူး။ဒါပေမဲ့ကျွန်တော်တို့အားလည်းမပေးပါဘူးနော်။ကျွန်တော်တို့ရည်တည်နေတာကအချိန်နဲ့အားလုံးလောပြည်တွင်းစင်ငြိမ်းချမ်းပြီးတော့စစ်မှန်တဲ့ငြိမ်းချမ်းပေါလာမယ်။နောက်ပြီးတော့နိုင်ငံရေးဆင်းရဲပွဲပြီးတဲ့အခါမှာအာမခံချက်နောက်ပြီးတော့လုံခြုံမှုသူခွင့်ရချိုးပေါမှုလုံးဝမရှိတော့တဲ့အခြေအနေမျိုးမှာပြန်လို့ရမယ်ဆိုတဲ့အတိုင်းအတာပေါ်မှာကျွန်တော်တို့ရည်တည်တယ်ဒီကြောင့်ဖြစ်တယ်။ဒါပေမဲ့အခုလက်ရှိအခြေအနေဆိုကျွန်တော်တို့ KRC နဲ့ပြန်လို့မဖြစ်သေးတဲ့အခြေအနေပါပဲလို့ကျွန်တော်တို့ရည်တည်တယ်ပေါ့နော်။
လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးပဲစည်ရေးပဋိပက္ခတွေဆက်လက်ရှိနေစေအခြေအနေတွေကြောင့်ဒုက္ခသည်တွေနေရရင်းပြန်ဖို့မသင့်တော်သေးဘူးလို့ကရင်ဒုက္ခသည်ကော်မတီ KRC ကနေသဘောထားရှိနေပါတယ်။ထိုင်းနယ်စပ်မှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေဖြစ်တဲ့ထန်းခင်း၊ပန်တုံရန်၊နှုတ်ဖိုး၊အုံးဖြံ၊မဲလ၊မဲလမိုး၊မဲလာဦး၊ကရင်နီဒုက္ခသည်စခန်းအမှတ်၁နဲ့အမှတ်၂စတဲ့စခန်းဆက်တစ်ခုကနေဒုက္ခသည်တသိန်းကျော်ရဲ့ကျန်းမာရေးပညာရေးလူမှုရေးပါဝင်စာဝတ်နေရေးကိစ္စဝဝကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR အပါဝင်အစိုးရမဟုတ်တဲ့နိုင်ငံတကာဖွဲ့စည်းနဲ့နိုင်ငံတကာလူရှင်တွေကလည်းကူညီထောက်ပံ့ပေးထားပါတယ်။ဒီဒုက္ခသည်စခန်းတွေအများစုဟာဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရတမန်တော်တို့ကြားဖြစ်ပွားတဲ့စီရေးပဋိပက္ခတွင်နေရရင်းကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ကြပါတယ်ခင်ဗျာ။